this could never break me, 'cause it only serves to make me more determined to achieve my final goal.
When we talk about human trafficking, we're talking about slavery, modern day slavery.
လူကုန်ကူးမှုကြောင့်ပြောကြမယ်ဆိုရင်ကျုံပြုတ်ခံရမှုအကြောင်းကိုပြောကြမှာဖြစ်ပါတယ်ခေတ်တည်းရဲ့ကျုံစနစ်ပဲဖြစ်ပါတယ်မျက်မှောက်ခေတ်မှာလူကုန်ကူးခံရသူပေါင်းတန်း20ပုံမှန်ရှိနေပါတယ်ဒီလူတန်း20စလုံးဟာအသက်ရှိတဲ့လူသားတွေဖြစ်တယ်လို့သူတို့မှာနာမည်တွေရှိပြီးအများစုဟာမိသားစုတွေရှိကြပါတယ်သူတို့တွေဟာလောကငရဲကိုရောက်နေကြတာဖြစ်ပါတယ်ဒီလူဘဝမျိုးဘယ်လူသားမှမရောက်သင့်ပါဘူ
းအဲ့ဒါကတော့အမေရိကန်နိုင်ငံကြီးဌာနရဲ့2016နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာကိုကြာသပတေးကထုတ်ပြန်ခဲ့ရမှာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလူကုန်ကူးခံရတဲ့သူတွေရဲ့ဘဝဟာလူပြည်မှာငရဲကျနေတာနဲ့တူတဲ့အကြောင်းနှိုင်းယှဉ်ပြောကြားသွားတာပါဒီနေ့အစီရင်ခံစာဟာအမေရိကန်နိုင်ငံပါဝင်နိုင်ငံပေါင်း188နိုင်ငံတို့ရဲ့2015ခုနှစ်ကလူကုန်ကူးမှုအခြေအနေကိုလေ့လာပြီးပြုစုထားတာဖြစ်ပါတယ်လူကုန်ကူးခံရသူများအကာအကွယ်ပေးရေးအဥပဒေအရအမေရိကန်လွှတ်တော်ရဲ့ညွှန်ကြားချက်နှင့်အမေရိကန်နိုင်ငံကြ ాయి ဌာနက2000တခုကစလို့နှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာအစီရင်ခံစာစတင်ထုတ်ပြန်ခဲ့တဲ့အချိန်ကစပြီး Tier 3အဆင့်3ဖြစ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဆင့်တတ်မှတ်ခြင်းခံခဲ့ရတာ2017ခုနှစ်ထိဖြစ်ပါတယ်။တခါသမ္မတဦးသိန်းစိန်လက်ထက်ပြည်ပြင်ပြောင်းလဲရေးကြောင့်2012ခုကစလို့အဆင့်နှစ်စောင့်ကြည့်ကံအဆင့်ကို၄နှစ်သက်တိုက်2015ခုနှစ်ထိပြောင်းလဲသတ်မှတ်ခြင်းခံခဲ့ရပြီးမြေတိုးတက်မှုမရှိတဲ့အတွက်ကြောင့်အစီရင်ခံစာပြုစုတဲ့လုပ်ထုံးစည်းမျဉ်းအရအဆင့်3ကိုပြန်ချခြင်းခံခဲ့ရတာဖြစ်ပါတယ်။နှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာတိုင်းမှာလည်းတက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုပပျောက်အောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့အကြံပေးချက်တွေပါဝင်ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်ထူးထမ်းမှကြီး Susan Coppedge ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာက
No matter what tier a country falls in every nation can and should do more to combat trafficking
နိုင်ငံတွေအနေနဲ့ဘယ်အဆင့်မှာပဲသတ်မှတ်ခံရပါစီနိုင်ငံတိုင်းအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်လှုပ်ဆောင်နိုင်တယ်လို့ရရှိတဲ့ပို့ပြီးတော့လေကြိုးပမ်းတင်ကြပါလေ။ဒါကြောင့်လေနိုင်ငံတိုင်းရဲ့အခြေအနေကိုအစီရင်ခံစာမှာဖော်ပြရမှာဘယ်လိုလှုပ်ဆောင်တင်တဲ့ဆိုတဲ့အကြံဉာဏ်တွေကိုပါထည့်သွင်းပေးထားပါလေလို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးသမားကြီး Susan Coppedge ကသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါလေ။ခုလိုနိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာ15နှစ်တိုင်စိုးရင်ရတဲ့အခြေအနေမှာသတ်မှတ်ခြင်းခံခဲ့ရတဲ့မြန်မာနိုင်ငံအတွက်ကတော့ဒီနှစ်မှာကလေးစစ်သားများအုံပြမှုနဲ့ပြည်ပခဖြစ်ပွားရာဒေသတွေဖြစ်တဲ့ကချင်းရှမ်းပြည်မြောက်ပိုင်းအပြင်ရခိုင်ပြည်နယ်တွေမှာအိုးအိမ်ပဲ့ဖြစ်ကြသူတွေကိုအတင်းအဓမ္မလူအားပေးခိုင်းစေမှုတွေလူကုန်ကူးပွဲစားတွေရဲ့တားကောင်ဖြစ်ကြရတာတွေကိုအလေးပေးဖော်ပြထားပါတယ်။ဒါအပြင်မြန်မာအမျိုးသားအမျိုးသမီးနဲ့ကလေးတွေဟာအိန္ဒိယနိုင်ငံတွေဖြစ်တဲ့အထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံအပြင်တခြားအာရှနိုင်ငံတွေကိုလူကုန်ကူးပွဲစားတွေကခေါ်ဆောင်သွားပြီးသူတို့ပြင်ငါးဖမ်းလုပ်ငန်းတွေစက်ယုံတွေပြည်စားလုပ်ငန်းတွေအင်ကူလုပ်ငန်းစသဖြင့်မှာခိုင်းစေခံကြရပြီးကျွေးတင်ကျွန်ဖြစ်ရတဲ့အဖြစ်မျိုးရောက်ကြဒါတွေကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်အထူးသဖြင့်တိုင်းရင်းသားတွေအပါအဝင်နဲ့မြန်မာအမျိုးသမီးတွေအိန္ဒိယနိုင်ငံတွေကိုလူကုန်ကူးခံကြရတဲ့အဖြစ်တွေကိုတိုင်းရင်းအမျိုးသမီးများအဖွဲ့တွေအပြင်လူအခွင့်အရေးအဖွဲ့တွေကမကြာခဏအစီရင်ခံစာတွေထုတ်ပြန်ခဲ့တာတွေရှိပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာမြန်မာအမျိုးသမီးတွေလိန်လုံငါးမှာလူကုန်ကူးခြင်းခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့စောလို့ဒုက္ခခေါ်တဲ့အမျိုးသမီးများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ရဲ့ချက်မရေးတာဝန်ခံမယီယီဝင်းကိုမိကြည့်ခဲ့ပါတယ်
။ကလေးမလေးတယောက်ဆိုလို့ရှိရင် तू ကတော့13နှစ်14နှစ်လောက်ထဲက तू ကအယောင်စားခံရတာပေါ့နော်။ तू ကတော့ဒီမှာဒီကနေပြီးတော့ကွက်ကွက်မှန်နေတယ်ပေါ့နော်သူ့ကိုပဲကယ်ရီယာတက်ခေါ်ခဲ့တယ်ခေါ်လာပြီးတော့သူ့မဲဆောက်ရောက်လာတဲ့အခါမှာသူ့ကိုဒီမှာရှိတဲ့ဆက်ဆော့ကယုံမှာပေါ့နော်သူ့ကိုရောင်းစားခဲ့သူ့ကိုပေါ့နော်ရောင်းစားရလဲသူမသိဘူးသူကနှစ်နှစ်လောက်သူ့လုံးလို့ရတယ်အဲ့ဒီမှာဆေးရဘလို့ဖြစ်သွားလဲဆိုတော့သူကသူ့မှာပေါ့နော်နောက်ပိတ်ဆုံးအိတ်ခန့်ကြီးပါရလာခဲ့တယ်အိတ်ခန့်ကြီးရောက်လာတဲ့ခါကျတော့မှသူကပေါ့ဒီဆော့ရောက်လာခဲ့တကယ်တော့သူ့လည်း အဲ့ဒီဆက်ဆိုကရောမှရောင်းစားခဲ့တာပေါ့နော်
ဒီမြို့သမီးလေးတွေကိုပေါ့နော်ဒီကယ်ဘီတွေကခေါ်ခေါ်လာတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကပွဲစားလဲရှိမှာပေါ့ဒီပွဲစားတွေကဘယ်လိုမျိုးတွေမလုံးပြီးပြီးတော့ခေါ်လိရှိကြလဲ
များသောအဖြစ်ကပေါ့နော်မြန်မာဒီမှာကစီးပွားရေးကတအားနဲ့ဟိုမကြည့်လဲကြတော့ပေါ့နော်ပြီးတော့လည်းအလုပ်ကံကြလဲတအားနဲ့ရှားပါတယ်မြန်မာတော့အဖြစ်ပေါ့နော်ဒီအမျိုးသမီးတွေရောမိဘတွေကိုယ်တိုင်ကတော့ဒီဘက်နိုင်ငံဒီမှာဆိုရင်အလောက်ကိုင်းပေါ်တယ်အဆင်ပြေတယ်အေးပေါ့အဲ့လိုမျိုးလိုက်ခေါ်တဲ့ကယ်ရီတွေကကိုယ်တိုင်ကလည်းဆက်ယုံမှာဆိုလို့ရှိရင်တော့တလကိုပေါ့နော်2000ရမယ်3000ရမယ်ဒီမှာဆိုလို့ရှိရင်အေးပေါ်လုံးမယ်ပေါ့ဆက်ယုံနေတွင်းပေးမယ်ပေါ့အဲ့လိုမျိုးပုံစံတွေနဲ့ကယ်ရီတွေကခေါ်ကြတယ်နော်တချို့ကယ်ရီတွေဆိုလို့ရှိရင်တော့နန်းစိတ်ပါတော့ခံပြီးတော့ခေါ်ပေးတယ်ဆိုတော့ဘာရှိပေါ့သူတို့တွေနဲ့အဆင်ပြေတယ်ဆိုပြီးတော့လိုက်ခဲ့ကြတာပဲလေတကယ်တော့အဲ့ဒီကယ်ရီတွေကခေါ်ခဲ့တယ်ခေါ်ခဲ့ပြီးတဲ့အခါမှာသူတို့တွေကဒီဆက်ဆော့ကယုံပေါ့နော်ဒီလိန်လုပ်ငန်းတဲ့နေရာကိုသူရောက်သွားကြတယ်အဲ့လိုရောက်သွားတဲ့အခါကြောက်လို့ရှိလို့ရှိရင်သူတို့တွေကအာဝိုးမှသူတို့ကခရူးမဆိုင်ကြတော့ဘူးပေါ့နော်သူတို့တက်ကဒီအလောက်ကပဲအဆင်ပြေတဲ့ပုံစံမျိုးပေါ့နော်သူတို့ကအဲ့လိုမျိုးကြီးရှိကြတယ်နောက်ပြီးတော့လေသူတို့ရဲ့ဟိုရတဲ့အခါတွေကိုဆိုလို့ရှိရင်ပုံနာအကုန်လုံးယူထားရတယ်ပေါ့နော်သူတို့ကအဲ့တထည့်အောက်မှာပဲတွားရတယ်တထေးကဒီနေရာမှာနေဒီနေရာကိုတွားပေါ့နော်မတွားကျင်နဲ့တွားရတယ်အဖြစ်ပါဖြစ်သူငင်းခွင့်မရှိဘူးပေါ့နော်ပြီးလို့ရှိရင်အဲ့လိုမျိုးသူတို့ရဲ့လှုပ်အားကားတွေဆိုရင်လည်းတထေးကသူတို့တွေကိုတဝက်စီပေါ့နော်တထေးကဆိုတထေးကြီးမှထုတ်ရတယ်သူတို့ရဲ့အခက်ခဲကဘာလဲဆိုတော့သူတို့တွေကပေါ့နော်အဲ့လုပ်ငန်းကိုသူအငြင်းလိုက်လုပ်ရတယ်ဒါပေမဲ့လုပ်ပြီးတဲ့အခါကျလို့ရှိရင်သူတို့ပတ်စံကိုလက်ကုံလို့ထုတ်မယ်ဆိုလို့ရှိရင်သူတို့ပတ်စံနည်းနည်းလေးပဲကျန်တယ်ဒါလို့လဲဆိုတော့သူတို့ကတော်လို့ရှိတဲ့ခေတ်ကရောထုတ်ပေးရထုံသူတို့ပစံဘာမှမကြံတော့ဘူးအဲ့လိုမျိုးအဲ့လိုနံမျိုးနဲ့ပဲသူတို့ရဲ့အဲ့ဒီခေတ်ကမထွက်နိုင်တော့ဘူးပေါ့နော်သူတို့ကဘာတွေကြံခဲ့လဲဆိုရင်အဲ့လိုမျိုးပေါ့နော်ယောဂါတွေနဲ့ပဲသူတို့ကြံခဲ့တယ်ယောဂါတွေရတဲ့အခါကြာလာတော့လေတခေတ်ကသူတို့ကိုလက်မခံတော့ပြန်ဘူးတခေတ်ကမောင်းထုတ်တော့သူတို့မှနေကြမရှိတော့တော့လည်းပို့ပေးကြတာပေါ့မဲဆောက်မှာအများစုဒီဒီလင်လုံငန်းလုပ်တဲ့နေရာတွေမှာတတွေ့တဲ့အခါမှာအဲ့လိုမျိုးမျိုးသမီးလေးတွေကသူတို့ယူထားတဲ့ပစံကဆက်လို့မပြေဘူးသူတို့ဖတ်ပြေလည်းမလွတ်ဘူးပြန်မိတယ်အဲ့လိုမျိုးတွေပေါ့ဘိတ်ဆုံးခီကိုသူတို့ဘဝကြီးကအဲ့ဒီသဘောကြီးပြန်ဆက်အကျွေးတွေပြန်ဆက်နေပဲတိတ်ဆုံးယောဂရရတယ်ပြေသွားကြတယ်ပေါ့နော်အဲ့လိုမျိုးတွေနဲ့ပဲဖြစ်သွားကြတယ
်ဒါအပြင်အိန္ဒိချင်းတရုတ်နိုင်ငံမှာလူကုန်ကူးခံကြရတဲ့မြန်မာတိုင်းရင်အမျိုးသမီးတွေအနေနဲ့တရုတ်မျိုးသားတွေရဲ့ဇနီးများတွေဖြစ်ရောင်းစားခံကြရတဲ့အဖြစ်တွေရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဌာနရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်တရုတ်ပြည်မှာရောင်းစားခံခဲ့ရတဲ့အမျိုးသမီးငယ်တူရဲ့မျော်လင့်ချက်ကင်းတဲ့သူ့ဘဝအခြေအနေကြောင်းပြောပြခြင်းနဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုဒီကုန်းချုပ်အပ်ပါလေရှင်
။တမီးတိကတော့တမီးကနည်းနည်းလောက်တော့ရှိပြီပေါ့နော်။တမီးကဒီတရုတ်ပြည်ကိုအယောင်စားခံလို့ရောက်ရတဲ့အချိန်မှာဖြစ်သွားတာပါ။ကိုရောက်တော့သူတို့ကဟိုရောက်ကြပေးကြတာပေါ့နော်။ဒါပေမဲ့ဟိုကိုရောက်ကြတော့ကိုဘောကောင်းပါတယ်။ဒါပေမဲ့ဟိုကိုရောက်ကြမှဒီလိုယောဂမျိုးပါညာရှိတော့ကိုကတော့တခြားမသိဘူးပေါ့အဲ့အချိန်မှာအဲ့ရင်မှတသမီနှစ်ယောက်ရခဲ့ပါတယ်ရပြီးတကြီးပြန်လာတယ်ဒါမှတသမီကူတော့အမှတ်ထားခဲ့ပါတယ်တရားကိုဘယ်လိုပြောမလဲညီကမောင်နှမရှင်မျိုးတွေတတိယလို့ဆိုရင်ပြန်လာတယ်ပြန်လာရင်ပြန်ဖြစ်တယ်ကားပေါ်မှာတတိလိပြီးတော့ပေါ့နော်နေမျိုးသွားတယ်ဒါပေမဲ့ကိုကိုဇာတိကိုရောက်လို့ရောက်မှန်းကိုကမသိလိုက်ဘူးအိမ်ကကိုဇာတိကပေါ့နော်ဒီကိုပြောတယ်ကျမကြီးကိုတီးလာတယ်ဆိုတော့ဆူဆေးခိုင်းလိုက်တဲ့အချိန်မှာတိမ့်မာဒီအိဆိုင်ဘူးရှိရဆိုတော့တမီးတီးလိုက်ရအခုဒီယောဂကိုဖြစ်ပြီဆိုတော့ပြီးတော့ဂျင်းထဲမှာတော့တမျိုးကြီးဖြစ်သွားတာပေါ့နော်ဟောငါရှင်မျိုးကြီးကိုမမနဲ့မတီးရတော့ဘူးငါတရားလိုက်မယ်ပေါ့နော် You can bend but never break me cause it only serves to make me more determined to achieve my